ဆရာဦးရီမုံမြန်မာဒီကနေ့မနေ့မှာပေါ့နော်ဒီပုပ္ပတိတိမျိုးနယ်ရေကောက်ပွဲကော်မရှင်ကနေမှာဒီပုပ္ပတိတိမျိုးနယ်ကမဲတွေကိုပြန်ရေတွက်မယ်ဆိုပြီးတော့တရင်ကြားနေရပါတယ်အဲဒီကိစ္စပေါ့နည်းနည်းလေးရှင်းပြပြပါခင်ဗ
ျမနေ့၈နာရီ15လောက်ကမျိုးနယ်ကော်မရှင်ကတာဝန်ရှိတဲ့သူတို့ကကျွန်တော်တို့မျိုးနယ်ဥက္ကဋ္ဌရှိကိုဖုန်းဆက်တယ်ဗျာကော်မရှင်ရုံးခဏလာခဲ့ပါဦးဆိုလို့သွားကြတယ်ပေါ့သွားတယ်ဆိုတာကျွန်တော်တို့မျိုးနယ်ဥက္ကဋ္ဌဦးအောင်ရဲ့ကျွန်တော်ရဲ့ရွေးကောက်ပွဲကိုယ်စားလှယ်ဦးစန်းဝင်းရဲ့နှစ်ယောက်သွားတယ်သွားတဲ့အချိန်ကျမှဒီကော်မရှင်ဥက္ကဋ္ဌဦးတင်ရဲ့ညွှန်ကြားချက်အရပုပ္ပတိတိမဲတွေပြန်ပြီးတော့ရေတွက်ခြင်းနဲ့ဆိုပြီးပြောတယ်နော်အဲ့တော့ရေတွက်ခြင်းနဲ့အကြောင်းကဘာလဲဆိုတော့တစ်ဖက်ပါတီရဲ့တိုင်ကြားချက်ပေါ့အဲ့တော့ရွေးကောက်ပွဲနေ့ကမဲယုံ၃ယုံမှာဖြစ်ခဲ့တဲ့ကိစ္စပေါ့ဗျာအဲ့တော့လေသာမှာ၁ယုံနောက်ကျွန်တော်မင်္ဂလာဒီပမှာ၂ယုံအဲ့ဒီမှာဖြစ်ခဲ့တဲ့ကိစ္စတွေကိုတစ်ဖက်ပါတီမဲယုံကိုယ်စားလှယ်တွေကနေတိုင်ကြားထားတာရှိတယ်တော့ရှိတယ်ဆိုတော့အဲ့တိုင်ကြားစာတွေကိုဖတ်ကြည့်တဲ့အခါကျတော့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့ရောကျွန်တော်တို့တာဝန်ပေးထားတဲ့မဲယုံကိုယ်စားလှယ်တွေနဲ့ရောတစုံတရာမသက်ဆိုင်ဘူးဆိုတာကျွန်တော်တို့တွေ့ရတယ်နော်အဲ့တော့အဲ့တိုင်ကြားစာနဲ့မဲပြန်လဲရေတွက်မယ်ဆိုတဲ့ကိစ္စကအကြောင်းကျိုးလည်းမညီဘူးဗျာနောက်ပြီးတော့အဲ့ဒီလိုမဲပြန်လဲရေတွက်ဖို့ဆိုပြီးတော့ရွေးကောက်ပွဲဥပဒေမှာရောနီးဥပဒေမှာရောဘယ်မှမဖော်ပြထားတာမရှိဘူးအဲ့တော့ဥပဒေနဲ့လည်းမညီဘူးအကြောင်းကျိုးလည်းမညီဘူးအဲ့ဒီအတွက်ကျွန်တော်တို့မဲပြန်လဲရေတွက်မယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့လုံးဝကန့်ကွက်တယ်
ဟုတ်ကဲ့အဲ့ဒီကံကွက်မှုကိုဆရာတို့အနေနဲ့ဘယ်လိုဆက်ပြီးအခုဘယ်လိုလက်လောဆောင်ရွက်ထားလဲမျိုး
ကျွန်တော်တို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌရှိကိုကျွန်တော်တို့လိမ့်မှုပြီးတော့အဲ့ဒီကံကွက်စာကျွန်တော်တို့အခုပဲကျွန်တော်တို့ပို့ပါမယ်ပြီးရင်တော့ကျွန်တော်တို့ဒီမြို့နယ်ခရိုင်ပြည်တော်စုနယ်မြေရွေးကောက်ပွဲကော်မရှင်ဖွဲ့ကွဲအဲ့ဒီတွေကျွန်တော်တို့မိတ်တူပေးမယ်နောက်ကျွန်တော်တို့မျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဘိုလ်လုံးမှုဆောင်ဖွဲ့ကိုကျွန်တော်တို့မိတ်တူပို့ပါမယ်
တမရဘကစစ်ဘုံချုပ်ဟောင်းတူဖြစ်တယ်လို့ဒီကြက်ခိုင်ပါတီကတကယ်ထိပ်သီးပိုင်းကလို့မျိုးပြောလို့ရတဲ့သူတယောက်ဖြစ်နေတော့ဆရာအနေနဲ့ရှင်းပြရတဲ့အချိန်မှာဘယ်လိုမျိုးစိန်ခေါ်မှုတွေရှိခဲ့လဲမသိဘူး
။စိန်ခေါ်မှုတွေကတော့အကြီးရှိတယ်ပေါ့ဗျာ။အထူးသဖြင့်ဆိုရင်ပုပ္ပတိတိဆိုတာနေပြည်တော်တိုင်းစစ်ဌာနချုပ်ရှိတဲ့နေမြေ။အဲ့ဒီမှာတက်မဲချင်းကွာ8300ကျော်ရှိတယ်။အဲ့8300ကျော်စလုံးကိုကျွန်တော်တို့ကတစုံတရာမဲဆွယ်စည်းရုံးဝင်မရခဲ့ဘူး။နော်။ပြောရလို့ရှိရင်ဟိုတစ်ဖက်သက်ဒါကြီးယူထားတဲ့မဲဆန္ဒနယ်မြေလို့တောင်ပြောလို့ရတယ်အဲ့တော့အဲ့ဒီတက်ထဲကမဲဆန္ဒရှင်နေဆိုရင်လေသူတို့ရဲ့နော်ဒီရွေးကောက်ပွဲမှာလွတ်လပ်စွာမဲပေးခွင့်နော်လွတ်လပ်စွာသူတို့ရွေးချယ်ခွင့်ဆိုတာဆုံးရှုံးခဲ့တယ်လို့ပဲကျွန်တော်တို့မြင်တယ်နော်ဘာကြောင့်လဲဆိုတော့ဒီနယ်မြေမှာအရွေးခံတဲ့ကိုယ်စားလှယ်အားလုံးအကြောင်းပါတီအားလုံးအကြောင်းတကယ်ဆိုရင်သူတို့တိဖို့အခွင့်အရေးရှိတယ်နော်တိလဲတိတိုက်တယ်တိပြီးမှသူတို့ရွေးချယ်နိုင်မှာဗောနော်အခုတော့သူတို့တိတာကကိုယ်စလဲလောင်းတယောက်ကိုပဲသူတို့တိခွင့်ရထားတယ်နော်တိခွင့်ရတဲ့အတွက်အဲ့ကိုယ်စလဲလောင်းကိုပဲကြိုတယ်မဲတွေမှာဗောနော်မြေကောက်ပွဲနေရပေးမဲတွေမှာဗောအဲ့ဒီကိုယ်စလဲလောင်းကိုပဲပို့ပြီးတော့မဲပေးထားတာကျွန်တော်တို့တွေ့ရတယ်ဗျာတွေ့ရတယ်ဆိုတော့ကျွန်တော်တို့ဒီနေမြင်မှာဆိုရင်ဒီရွေးကောက်ပွဲရဲ့လွတ်လပ်မှုတရားမျှတမှုဆိုတာစိန်ခေါ်မှုတွေအများကြီးရှိခဲ့တယ်လို့ပဲကျွန်တော်တို့ပြောရမယ်
ဒါဒီပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေမှာတရရဝင်ဒီပို့နေပြီးတော့ပုပ္ပတိတိမျိုးနယ်အတွက်တရရဝင်ကိုစလေလောင်းအနေနဲ့ကြီးညာလိုက်ပြီဆိုရင်အဲဒီဆရာတရရဝင်ကိုစလေလောင်းဖြစ်သွားပြီဆိုရင်ဒီပုပ္ပတိတိမျိုးနယ်အတွက်ပြည်သူတွေအတွက်ဘယ်လိုမျိုးကြိုတင်ပြီးတော့ဆောင်ရွက်ဖို့အတွက်ညွှန်မှန်းထားတာရှိလဲ
ကျွန်တော်ကိုယ်တိုင်လည်းဒီပုပ္ပတိတိနယ်သားပဲဗျာအခုကျွန်တော်ဒါကြီးတော်ကဇာတိပေါ့အဲကျွန်တော်ကြာကြီးတော်ကဇာတိသားတယောက်ဖြစ်တော့ကိုယ်နယ်အကြောင်းကိုပို့ပြီးတော့တိလိမ့်မယ်လို့ကျွန်တော်ယုံပါတယ်အဲ့တော့အဲ့ဒီအတွက်ကျွန်တော်တင်မှာဘာတွေလိုအပ်နေသလဲနော်အဲ့တော့ပြည်သူတွေကဘာတွေလိုလားနေသလဲဆိုတာကိုကျွန်တော်ကောင်းကောင်းလေ့လာပြီးတော့ကျွန်တော်ကိုယ်စွမ်းညံစွမ်းရှိသလောက်ပေါ့လွှတ်တော်တွင်ကရောလွှတ်တော်ပြင်ပမှာရောကျွန်တော်အလုပ်လုပ်သွားဖို့ကျွန်တော်ကိုကျွန်တော်ပြင်ဆင်ထားပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ပြီကျေးဇူးတင်ပါတယ်